မြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတာနောက်နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေ့ပြောင်းနေထိုင်ရသူပြည်သူဥယေဟာတက်တန်းကျော်သွားပြီလို့ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုကူညီညှိနှိုင်းရေးရုံးကသတင်းထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာဆရာနာသိမ့်ပြီးတဲ့နောက်အိုးရင်ဆုံခွာပြီးတော့ထွက်ပြေးရသူက8သိန်းနီးပါးလဲပါဝင်နေတယ်လို့ဖော်ပြပါရှိပါတယ်။မြန်မာနိုင်ငံတွင်အကြောင်းမျိုးမျိုးကြောင့်အိုးရင်တွေဆုံခွာပြီးထွက်ပြေးတိမ်းရှောင်နေရသူတွေရဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးပါရှင်။
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ကမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဦးရေတတန်းကျော်ဟာရွှေ့ပြောင်းနေထိုင်နေရပြီးအဲ့ဒီထဲမှာစစ်တပ်အာဏာသိမ်းပြီးနောက်ပဋိပက္ခနဲ့လုံခြုံရေးအခြေအနေကြောင့်အိုးအိမ်ဆုံခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်တယ်လို့ထုတ်ပြန်ထားပါဗျ။ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်တောင်ပိုင်းနယ်၊ကရင်ပြည်နယ်တို့ကစစ်ရှောင်စခန်းတွေမှာအခုနှစ်ဧပြီလကစပြီးမုံတိုင်းနဲ့မိုးသဲထန်တဲ့အချိန်တွေကြောင့်အမိုးကာတွေပျက်စီးပြီးအရင်ကထက်လိုအပ်ချက်တွေပိုများလာတယ်လို့ပြောပါဗျ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကညောင်ချောင်း IDB စခန်းမှာတော့အချိန်ကာလကြာလာတာနဲ့အမျှတဲအိမ်တွေပျက်စီးပြီးအများဆုံးပြုပြင်ဖို့လိုအပ်နေတယ်လို့စခန်းတာဝန်ခံကပြောပါတယ်
။မိုးရွာလာတယ်မိုးကလည်းရွာလာတယ်ဟိုကနော်သူပျက်စီးမဲ့အခြေအနေနဲ့တော့ဟိုကရှိနေပြီပေါ့ဒါမဲ့တစ်ခုမှပြုပြင်လာတော့မရှိသေးဘူးဒါမဲ့ကျွန်တော်တို့ဒီလေညောင်ချောင်း IDB စခန်းကိုလေ UN အကြာကဟိုကပေါ့နော်တေးအိမ်ဆောင်မဲ့တော့ဟိုကပြောတိုင်းတော့ဟိုကပေါ့နော်ဝါတော့ဖြစ်တော့ဟိုတနင်းတို့သူတို့ကဒီ6လပိုင်းအကုန်လောက်ဆိုပြင်းနေလို့တော့ပြောလို့ရှိတယ
်ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရဆိုရင်2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစလို့စစ်ဘေးရှောင်ဒုက္ခသည်ဥယျာဉ်ဟာ9သိန်းနီးပါးအထိရှိခဲ့ပြီးတိုင်းနိုင်ငံလုံးမှာအိုးအိမ်ဆုံးခွာတိမ်းရှောင်သူစုစုပေါင်းတသန်းကျော်အထိရှိလာတာပါရှမ်းပြည်တောင်ပိုင်းကကြေးရွာတချို့မှာခိုးလုံနေကြရတဲ့စစ်ဘေးရှောင်တွေအတွက်လည်းအခြေခံစားနပ်ရိက္ခာနေရာထိုင်ခင်းလိုအပ်ချက်တွေရှိနေပြီးတချို့အိမ်ပြန်ဖို့ပြင်ဆင်နေသူတွေအတွက်မိုင်းပညာပေးလုပ်ငန်းလည်းဆောင်ရွက်ပေးဖို့လိုအပ်တယ်လို့ကူညီနေသူတူကပြောပါတယ
်မိုင်းပညာပေးလုပ်ငန်းပေါ့အဲ့ဒါပို့ပြီးတော့လိုအပ်တယ်ဗျတချို့ပြန်သွားတယ်ပြန်သွားမှမရောက်တဲ့ခါကျတော့ဒီမိုင်းပညာမရှိပညာပေးလုပ်ငန်းမရှိတဲ့ခါကျတော့တချို့ပြန်ကျတော့အဲ့ဒီဟိုမိုင်းခွဲတယ်တွေမိုင်းထိခိုက်တယ်တွေရှိတယ်ဗ
ျလက်နက်ကြီးပစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်တောင်ပိုင်းဖေကုံမြို့နယ်အရှိတ်ကံကဒေသခံတော်တော်များများစစ်ရှောင်နေကြရပါတယ်စစ်ရှောင်ကူညီရေးအဖွဲ့တွေကလိုအပ်တဲ့စံစီစားတွေအရင်ကလာရောက်ကူညီပေးတာမျိုးရှိပေမဲ့လက်ရှိမှာအကူအညီမရှိသလောက်ဖြစ်နေတယ်လို့ဖေကုံမြို့နယ်စီမီလော်ရွာကစစ်ပြေးဒုက္ခသည်တို့ကပြောပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကပဋိပက္ခဒဏ်ခံရသူတွေကိုအကူအညီပေးနေပေမဲ့ဖေကုံမြို့နယ်အရှိတ်ကန်းစီကိုတော့မရောက်လာသေးဘူးလို့စစ်ပြေးဒုက္ခသည်ကပြောပါရယ်စစ်ပြေးဒုက္ခသည်တွေကြားမှာအနေဆင်းရဲအစာဆင်းရဲနဲ့အခက်အခဲအမျိုးမျိုးရင်ဆိုင်နေကြရတာလို့စီမီလော်ရွာကန်ကပြောပါရယ
်အခုကတော့ထပ်ပံရအတိုင်းတွေကဒီစစ်တော့ဖြစ်နေတယ် WFP ကတော့ဒီကျွန်တော်တို့ဖေကုံစစ်ချောင်းမှာတွေ့ဒီမှာဒီရှိတဲ့နေ့ဒီကတွေ့လာရမတည်တဲ့ဒီကောင်တွေကအဓိကကဒီချင်းကောင်တွေဒီတော့တောင်းမှန်နေတာကျတော့ချင်းအရန်ပေါ်လေးချင်းကကျတော့ဒီချင်းကောင်နဲ့မူးကိုက်ဒီလိုအရဘောတော့ဒီဆိုင်ရောက်ဒီကုန်ချောက်တွေပေါ့နော်ဒီကုန်ချောက်တွေလိုအပ်တယ်နောက်ပြီးတော့ဖန်လဲအရန်လိုအပ်တယ်ပေါ့နော
်အခုချိန်မှာစစ်ပြေးဒုက္ခတွေတွေကြဝမ်ယောဂါတွေနဲ့ဖျားနာတာတွေခံစားနေကြရပါတယ်ဝမ်ယောဂါကြောင့်ခလေးငယ်တဦးနဲ့လူကြီးပိုင်းတဲကတဦးဟာပြီးခဲ့တဲ့ဧပြီလတတိယအပတ်လောက်ကသေဆုံးသွားတယ်လို့စစ်ဆောင်နေသူကပြောပါတယ်ကျမရေးကူညီပေးနေတဲ့ဆရာမတူကတော့ဖဲကုံအရှိတ်ကမှစစ်ဘေးရှောင်1000ကျော်ရှိနေပြီးအဲ့ဒီထဲက3ပုံ2ပုံလောက်ဟာဝမ်ယောဂါနဲ့ရာသီတုပ်ကွေးယောဂါတွေဖြစ်နေတယ်လို့ပြောပါတယ်
။ခုကရာသီတုပ်ကွေးလဲအထကူကျတော့အိမ်ပေါင်းတော့ပဲဒုက္ခရောက်ကုန်တော့ဆရာကျွန်တော်တို့ဖဲကုံရရှိတ်ကလည်းအခုလောလောဆယ်ရခိုင်နုံနဲ့တွေ့နေဆိုရှိ3ပုံ2ပုံလောက်တော့ကျန်တွေ့နေရပြီပေါ့နော်
ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရက်ဆွန်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျအတဲဟာကြီးထွားလာနေတယ်လို့ပြောပါရယ်။ဒါအပြင်နေရက်ဆွန်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ပြောပါရယ်။ပဋိပက္ခကြောင့်ထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာကူညီမှုပေးနိုင်ဖို့အာဆီယံအသင်းကြီးကလည်းကြိုးပမ်းနေပါရယ်။မြမအရေးအာဆီယံသဘောတူညီချက်5ချက်ထဲမှာလူသားချင်းစာနာကူညီမှုပေးရေးလည်းပါဝင်တာပါ။ဒါပေမဲ့လည်းဒီအကူအညီတွေကိုသူတို့ချမှတ်ထားတဲ့မူပေါင်းအတွင်းကပဲအကူအညီပေးရမယ်လို့စစ်ကောင်စီဘက်ကတောင်းဆိုတာကြောင့်အကူအညီပေးနိုင်မှုကြံ့ကြာနေပါတယ်ရှင်။